COVID-19 ရောဂါကြောင့်မြန်မာနိုင်ငံကလူနာအမှတ်19နဲ့လူနာအမှတ်16သေဆုံးကြောင်းမြန်မာကျန်းမာရေးနဲ့အာဂါဝဏ္ဏဌာနကဧပြီလ10ရက်နေ့နေ့စွဲနဲ့သတင်းထုတ်ပြန်ပါတယ်။အသက်40ခုနှစ်နဲ့အရွယ်လူနာနံပါတ်19မှာတွေ့တိုးရောဂါအခမ်းရှိသားတို့ဖြစ်ပြီးဒီကနေ့မနက်3နာရီလောက်မှာပြင်ထန်အဆုတ်အုံရောဂါကြောင့်ရုတ်တရက်အသက်ရှူလာကြောင်းပျက်စီးပြီးသေဆုံးကြောင်းကြေညာချက်တွေမှာဖော်ပြထားပါတယ်။ လူနာနံပါတ်19ဟာစေကန်တခုမှာသူနာပြုတ်အဖြစ်လောက်ကိုင်းနေတဲ့ဇနီးဖြစ်သူလူနာနံပါတ်15စီကနေပိုကူဆက်ခံခဲ့ရတာပါ။သူဟာဘူဂိုရိုင်းဒေသကြီးပောက်ခေါင်စားတိဖြစ်ပြီးတော့ဧပြီလ၂ရက်နေ့ကတည်းကကုတပင်ရဲ့ပြည်မြို့ပြည်သူစည်းရုံးမှာပဲကွဲလွန်သွားတာပါ။လူနာအမှတ်16ကတော့အသက်63နှစ်အရွယ် ဧရာဝတီရန်နေကတည်းကသူတက်ရောက်ကုသနေတဲ့ဝေဘာကြီးစည်းရုံးမှာပဲဒီကနေ့မနက်မှာသေဆုံးခဲ့တာပါ။သူကတော့ရုတ်တရက်နှလုံးသွေးကြောပိတ်ပြီးတော့နှလုံးကြွတာပုတ်တာပြင်းထန်အဆုတ်အုံရောဂါအပြင်တခြားရောဂါခံနေကြောင်းသေဆုံးတာဖြစ်တယ်လို့လည်းပြောထားပါတယ်။ကျန်းမာရေးနဲ့အာဂါဝန်ကြီးဌာနရဲ့ဧပြီလ6ရက်နေ့ညထုတ်ပြန်ချက်အရမြန်မာမှာ COVID-19တက်ခွဲ့အတည်ပြုလူနာ25ဦးရှိနေပါတယ်။တက်ခွဲ့အတည်ပြုလူနာတွေထဲမှာလူနာနံပါတ်4ကတော့တက်တာပြောင်းပြင်သွားပြီလို့ကျန်းမာရေးနဲ့အာဂါဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာတာထွန်းကျော်ကဗီအိုအေကိုဧပြီလ9ရက်နေ့မှာအတည်ပြုပြောဆိုခဲ့ပါတယ်။